သမားဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပေါ်ပုံမှန်25နဲ့ဆွဲချက်တင်ထားတဲ့တဘာဝဘေးရန်တွေဆိုင်ရာစီမံခန့်ခွဲမှုဥပဒေကိုချုပ်ဖောက်တယ်ဆိုတဲ့အမှုတွေအတွက်ဒီဇင်ဘာ6ရက်နေ့မှာအမိန့်ချမှာဖြစ်ပါတယ်။အဲ့ဒီအမှုနှမှုစလုံးအတွက်ဒီကနေ့နေပြည်တော်သီးသန့်တရားရုံးမှာအပြည့်အစုံလျှောက်လွှဲချက်တွေတင်ပြခဲ့ကြပါတယ်။ရှေ့လာမဲ့သတင်းပတ်ကစပြီးဒေါက်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အမှုတချို့အတွက်အပြည့်အစုံအမိန့်ချဖို့ရှိနေတာမှာတရားရုံးကြားနာမှုတွေအပေါ်မူတည်ပြီးချမှတ်တဲ့ဆုံးဖြတ်ချက်မျိုးမျှော်လင့်လို့ရနိုင်ပါမလား။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့မှတ်ခင်ဖြူသေးကပြောပြပေးပါမယ်ခင်ဗျာ
။ဒီပြည်တော်တည်ထောင်တရားရုံးမှာသတင်းမှနေတိုင်းဖြစ်စီတဲ့သမရဦးဝင်းကြီးအပေါ်ဆွဲချက်တင်ထားတဲ့တဘာဝဘေးအန္တရာယ်ဆိုင်ရာအမှုနောက်ဒေါက်ဆန်းစုကြည်ပေါ်မှာဆွဲချက်တင်ထားတဲ့တဘာဝဘေးအမှုအပြင်ဆက်သွယ်ရေးအမှုနဲ့ပို့ကုန်သွင်းကုန်အမှုတွေအတွက်ဒီနေ့နိုဝင်ဘာလ22ရက်နေ့မှာဆက်လက်ကြားနာဖြစ်စီတာပါ။ဦးဝင်းမြင့်ကိုရောဒေါက်ဆန်းစုကြည်ကိုပါဆွဲချက်တင်ထားတဲ့တဘာဝဘေးအမှုနှစ်ခုစလုံးအတွက်အပြည့်အစုံလျှောက်လဲချက်တွေကိုဒီနေ့တင်ပြလျှောက်ထားခဲ့ကြတယ်လို့ဒီပြော်ကလာတဲ့သတင်းတွေအရသိရပါတယ်။အဲ့ဒီနှစ်မှုလုံးအတွက်ကောင်းတဲ့ဒီဇင်ဘာလ6ရက်နေ့မှာဆုံးဖြတ်ချက်ချမယ်လို့တရားသူကြီးကတတ်မှတ်လိုက်ပါတယ်။ဒီကနေ့ရုံးချိန်မှာကြားမှာဖြစ်စီတဲ့ဒေါက်ဆန်းစုကြည်ရဲ့အမှုသုံးမှုတွေကပို့ကုန်သွင်းကုန်ဥပဒေချိုးဖောက်တယ်ဆိုတဲ့အမှုနဲ့ဆက်သွယ်ရေးဥပဒေချိုးဖောက်တယ်ဆိုတဲ့အမှုတွေအတွက်ဒေါက်ဆန်းစုကြည်ကိုယ်တိုင်တက်တဲ့အနေနဲ့ဖြေဆိုလျှောက်ထားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ရှိနေပြီအနေနဲ့သတင်းမီဒီယာတွေကိုသတင်းမတရားဘူးလို့စစ်ကောင်စီကတားမြစ်ထားတဲ့အတွက်တရားခွင်မှာသူပါတွေဖြေဆိုခဲ့တယ်ဆိုတဲ့အသေးစိတ်ကိုတော့မသိရပါဘူး။လောင်းနဲ့ဒီဇင်ဘာ6ရက်နေ့မှာပဲပို့ကုန်သွင်းကုန်ဥပဒေနဲ့ဆက်သွယ်ရေးဥပဒေအမှုနှစ်ခုစလုံးအတွက်အပြည့်အစုံလျှောက်လဲချက်တွေကြားနာဖို့လည်းပြန်လည်ချင်းဆိုထားတယ်လို့စုံစမ်းသိရပါတယ်။ရှေ့တွင်တဲ့အင်္ဂါနေ့နိုဝင်ဘာလ30ရက်နေ့ကျရင်ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့အပေါ်အမှုတွဲပြီးရန်ကုန်ကြီးပုံမှန်905ခခွေးနဲ့တရားဆွဲဆိုထားတဲ့အများပြည်သူတင်းငိမ့်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်ခဲ့တဲ့ဆိုတဲ့အမိအတွက်တရားသူကြီးကအမိချမှတ်မှာဖြစ်ပါတယ်။ NLD ကြီးကြဲတွေအပေါ်တရားခွင်မှာစစ်ဆေးကြားနာမှုတွေကိုအများပြည်သူအသိစိတ်မသိရသလိုရှိနေတွေကိုလည်းမပြောရဘူးလို့တားမြစ်ထားတဲ့အချိန်မှာအထူးတရားရုံးအနေနဲ့ကရောပြပြလွတ်လပ်တဲ့တရားစီရင်မှုမျိုးလုပ်နိုင်ပါမလား။တရားလွတ်တော်ရှိနေတဲ့ဦးကအခုလိုတုံ့ပြန်ပြောဆိုပါတယ်
။တရားစီရင်မှာတရားများပြပြီးတော့တရားဥပဒေစိုးမိုးကိုရန်နာတာဘုလင်းလာတန်ရင်ကနေနေကြည့်တယ်ကျွန်တော်ဒီကတရားသူကြီးတွေကတော့ဒီအတိုင်းလုပ်ဖို့ဒီကိုကိုယ်တိုင်တော်တော်သတိထားပြီးတော့ဘယ်လိုအချိန်မှာဘယ်လိုအမိန့်ထားရမလဲဆိုတာပဲစဉ်းစားတာများတယ်ပုံပြင်နဲ့အမိဖြစ်အောင်လဲသူတို့ကပေါင်းနေတာနေမကြီးတာကိုကြီးတဲ့နိုင်ကြောင်းတာနေသိကြရမယ်ဘယ်လိုကြီးမလဲလို့စဉ်းစားရတယ်အဲ့ဒီပုံစံဖြစ်နေတဲ့ဒီလိုအခြေမျိုးမှာဘလို့အမိန့်နာကမလဲလို့ပဲစဉ်းစားနေကြတယ
်။အသက်86နှစ်အရွယ်ဒေါက်ဆန်းစုကြည်အပေါ်စစ်ကောင်စီကတရားဆက်ဆိုထားတဲ့အမှုတွေရဲ့အမြင့်ဆုံးပြစ်ဒဏ်တွေပေါင်းလိုက်ရင်ထောင်ဒဏ်190အထိကျနိုင်တဲ့အခြေအနေရှိပါတယ်။တရားရုံးကဆုံးဖြတ်ချက်ချရင်ဘယ်လိုလုပ်ဆောင်မလဲလို့ VUE ကမေးမြန်းကြမှာတော့ဗိုလ်ချုပ်စော်မင်းထွန်းကအခုလိုတုံ့ပြန်ခဲ့ပါတယ်
။အဲ့ဒါတော့ကျွန်တော်တို့ဒီဟိုပြည်ထောင်စုကြီးဌာနကိုပြန်ပြီးပြီးမှကျွန်တော်လည်းပြန်ကြိုးလို့ရပါမယ်ရဟုတ်ကဲ့
။စစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကတည်းကသမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ကိုဖမ်းဆီးတရားစွဲဆိုခဲ့တာဖြစ်ပြီးဇွန်လ14ရက်နေ့ကစပြီးသူတို့အမှုတွေကိုနေပြည်တော်တရားရုံးမှာစတင်စစ်ဆေးကြနာခဲ့တာဖြစ်ပါတယ်။လက်ရှိမှာဒေါက်ဆန်းစုကြည်ဟာအာဂတိလိုက်စားမှုနိုင်ငံတော်လူ့အချက်ဥပဒေချိုးဖောက်မှုစတဲ့အမှုတွေအပါအဝင်အမှုပေါင်း70မှုထက်မနည်းနဲ့လက်ရှိမှာရင်ဆိုင်နေရသေးတော့အမှု9မှုအတွက်စွဲချက်တင်ခံထားပါရဲ့ရှင်။